ဆရာတော်ကြီးကမေးခိုင်းတယ်ဆရာတော်တော်တော်အာနာနေပြီတဲ့ဒီလောက်ထိုင်ရတာတရားဆက်နာခြင်းနဲ့ဆက်နာခြင်းနဲ့ဆိုရင်တော့ပါတာပြန်ပေးမယ်တဲ့မနာခြင်းတော့ဆိုရင်တော့ခုပြန်လို့ရပြီအဲ့ဒါတရားဆက်နာခြင်းသလားအခုဆရာတော်ဘုရားကြီးဒီမှာလာပြီးတော့မြတ်တာပို့ပြီးတော့ဝန္တာဖန်သလားဆရာတော်ပြောတယ်ဆရာတော်ကိုဆရာတော်ကိုပိုက်ဆံဒီရွှေငွေတွေလှူဖို့မလိုဘူးတဲ့ရွှေငွေကနေရာတိုင်းမှာနိုင်ငံတိုင်းမှာရှိတယ်တဲ့ဒါမဲ့မြတ်တာစိတ်ကတော့နေရာတိုင်းမှာမရှိဘူးတဲ့မေတ္တာစိတ်နဲ့လာပါတယ်တဲ့မေတ္တာစိတ်လည်းလာယူပါတယ်တဲ့အခက်အခက်ဟုတ်ကဲ့အခက်ဟုတ်တယောက်နဲ့တယောက်ပတ်စံပေးတာတော့ကုန်တတ်တယ်တဲ့တရားပေးတာတော့မကုန်နိုင်ဘူးတဲ့ယူတိုင်းမကုန်နိုင်ဘူးပေါ့အဲခါကြံပြင်ကမနဆရာတော်အဓိကဟောတာတော့ကရုဏာအကြောင်းပါဒီအဆင့်မြင့်တဲ့ကရုဏာမဟာကရုဏာအကြောင်းဟောပါတယ် great compassion အကြောင်းအဲ great ပေါ့ဒီထေရဝါဒထဲမှာမဟာကရုဏာလို့ခေါ်ပြီးတော့ဒီတခြားဗုဒ္ဓဘာသာထဲမှာတော့ bodhisattva ဆိုတာခေါ်တယ်ဒါတော့ဘယ်လိုတုန်းတော့universal love ဆိုတာမခွဲခြားတဲ့မေတ္တာတရားဒါရှိဖို့လိုအပ်တယ်တဲ့မခွဲခြားဘူးဆိုတာလူမျိုးနေနဲ့လည်းခွဲခြားဖို့မလိုဘူးနောက်ပြီးတော့ကိုးကွယ်တဲ့ဘာသာအနေနဲ့လည်းခွဲခြားဖို့မလိုဘူးဘတ်ဆန်ရှိတယ်မရှိဘူးအဲ့ဒီလိုလူအဆင့်တန်းနေလည်းပဲ social status နဲ့ခွဲခြားဖို့မလိုဘူးပေါ့ဘာသာရေးအနေနဲ့ဆိုရင်လည်းဘာသာတိုင်းမှာအတ္တသမားတွေရှိတယ်ပါရဘာသာတိုင်းမှာမိစ္ဆာဒိဋ္ဌိတွေရှိတယ်တဲ့ဘာသာအားလုံးကတော့ကောင်းတာတွေသင်ပေးတယ်ဒါပေမဲ့လူတွေကကောင်းအောင်တချို့လူတွေကကောင်းအောင်မလုပ်နိုင်တဲ့ခါကျတော့ဘာသာတရားတွေတစ်ခုနဲ့တစ်ခုပြဿနာဖြစ်တဲ့ဟာတွေရှိတတ်တယ်တဲ့ဘာသာတိုင်းကကောင်းတယ်ဒါကြောင့်ဒါပေမဲ့ဗုဒ္ဓဘာသာတခုပဲနိဗ္ဗာန်ရောက်အောင်သင်ကြားပေးနိုင်တယ်တဲ့။ကျန်တဲ့ဘာသာတရားတော့နတ်ပြည်ရောက်ဖို့အတွက်လောက်ပဲသင်ပေးတယ်တဲ့။ဘာဖြစ်နတ်ပြည်အတွက်နတ်ပြည်ရောက်အောင်သင်ပေးနိုင်တယ်ဆိုရင်လည်းပဲဒါဟိုကောင်းတာပဲသင်ပေးတာပဲပေါ့။ဟောအခုအချိန်နေမှာဘယ်ဘာသာကိုဘယ်လက်ခံနေလက်ခံနေတဲ့။နောက်ဆုံးမှာလူတိုင်းဟာဒီတရားရနိုင်တဲ့မျိုးစေ့လေးတွေစိတ်ထဲမှာရှိကြတယ်ပေါ့မွေပြီးသေးလိုက်မွေပြီးသေးလိုက်မွေပြီးသေးလိုက်ဒီလိုတပွားပေးတပွားဆက်နေပြီးတော့မရင်မတွက်နိုင်အောင်ဆက်နေပြီးဒုက္ခတွေခံစားရနေနောက်ပိုင်းကျတော့လူတွေဟာဒီဝတရားနဲ့တွေ့ပြီးနိဗ္ဗာန်ရောက်ချမှာပဲဒီညမှာမွေပြီးသေးမွေပြီးသေးတန်တရားလဲတယ်ဆိုတဲ့နေရာမှာအဲ့တော့ကိုယ်ကလည်းပဲဘဝပေါင်းမြောက်များစွာတန်တရားလက်ခဲ့ပြီးနေရာတိုင်းမှာမွေးခဲ့တဲ့တေးခဲ့တဲ့ပေါ့မရင်မတွက်နိုင်တဲ့နေရာမမတ်မိနိုင်အောင်မွေးခဲ့တဲ့တေးခဲ့တဲ့ဒါကြောင့်နေရာတိုင်းမှာကိုယ့်ရဲ့အမျိုးတွေရှိနေရာတိုင်းမှာကိုယ့်ရဲ့ဆွေမျိုးတွေရှိမှာပဲတဲ့ဒိဋ္ဌိဆန်ထဲမှာတော့ရှိတယ်တဲ့လူသားထဲမှာတော့ပြောနေတယ်ဒါကြောင့်လူတိုင်းကိုမေတ္တာထားပါလူတိုင်းကိုမေတ္တာထားဒါကနံပါတ်1အချက်အိမ်နံပါတ်2အချက်ကခန္ဓာတရားဆိုတိခန့်ခြင်းတရားတိခန့်ခြင်းတရားတိခန့်ခြင်းတရားမေတ္တာထရားမေတ္တာထားမဲ့ပုဂ္ဂိုလ်ကတိခန့်နိုင်မှကရုဏာထားမဲ့ပုဂ္ဂိုလ်ကတိခန့်နိုင်မှတိခန့်တဲ့ပုဂ္ဂိုလ်ကလည်းပဲမေတ္တာညာတယ်တဲ့အဲ့တော့ဘယ်ကနေစမှာတော့ဆိုကိုယ့်ရဲ့မိဘနဲ့သားသမီးကြားမှာချင်းချင်းတိခန့်ပြီးတော့အချင်းချင်းပြုစုကြကိုသားမျိုးလည်းပြုစုကြကိုယ့်ရဲ့မိဘကိုလည်းသားမျိုးတွေပြန်ပြီးတော့ပြုစုကြမိဘရဲ့ကျေစုတိဖို့အဲ့ဒီလိုနဲ့ခန္ဓာ တရားရှိတယ်ဆိုရင်ဒါကရုဏာကြီးမားသွားမှာပေါ့ဆရာတော်ဘုရားကြီးကဥပမာတစ်ခုပြောသွားတယ်ယတိတယောက်နဲ့ဘယင်တယောက်ဘယင်ကလည်းအာနာရှိတယ်သူအာနာကနိုင်ငံရေးအာနာနောက်ယတိကသူ့မှာလည်းအာနာသူအာနာကတော့တရားအာနာအဲ့ဒါဒီနေ့ကျတော့ဘယင်ကြီးကသူ့ရဲ့မောင်မမိတ်တန်တွေနဲ့အချွေရန်တွေနဲ့တော်တယ်အပြော်သွားတယ်နောက်သူအရက်မူးတယ်အရက်မူးတဲ့ချိန်မှာသူ့နာမှာတယောက်ပဲကြံတယ်ကြံတဲ့လူတွေကအကုန်လုံးဟိုကြောက်စိတ်တွေလည်းဖြစ်ညင်းငွေတဲ့စိတ်တွေတန်ခါစိတ်လည်းဖြစ်ပြီးတော့တခြားနေရာကိုထွက်သွားတယ်ရေသေးနေသွားတွေ့ခါရေသေးနေဟိုစကားပြောနေပေါ့ရေသေးစီမှာတရားနာနေပေါ့တရားနာတဲ့ခါကျတော့သူအရက်မူးအရက်လည်းဖြစ်လာရောသူ့လူတွေကိုလိုက်ရှာတာရေသေးသွားတွေ့တဲ့ခါကျတော့ရေသေးကငါလူတွေကိုဆွဲခေါ်သွားဆိုပြီးတော့ရေသေးကိုအရန်အညူထားတယ်အဲ့ဒါနဲ့ရေသေးကိုနစ်ဆက်ဖမ်းပြီးတော့နစ်ဆက်တယ်တဲ့ရေသေးကိုပြောတယ်ဘာတင်တာတုံးဘာကျင့်တာတော့ဆိုခန္တီတရားကျင့်ပါတယ်တဲ့ဒီခန္တီတရားကျင့်တယ်ခန္တီတရားဘယ်မှာတော့လဲညာလက်မှာလားဆိုအဲ့ဒါညာလက်ဖြတ်ဖြစ်တယ်တဲ့အဲ့ဒါရေသေးကနောက်ထပ်ဒီခန္တီတည်တယ်ဘာပဲပြောပြောဘယင်ကပါပြောပြောသူကပြန်ပြီးတော့မတုံ့ပြန်ဘူး။ဒါဆိုဒီညာလက်မှာရှိတာဆိုညာလက်ဆိုရင်ညာလက်ဖြတ်ထပ်ဖြတ်ဖြစ်တယ်တဲ့။အဲ့လိုဖြတ်ဖြစ်လိုက်ပဲရေသေးကြီးကဘာမှမတုံ့ပြန်ဘူး။ဘယင်ပေါ်မှာမြေတားမဖြတ်ဘူး။အော်ဘယင်ကတော့သူ့မှာအကုသိုလ်ကံနေလုံနေပြီ။မကောင်းတဲ့ကုသိုလ်ကံနေလုံနေပြီ။သူ့အကုသိုလ်ကသူပြန်ပြောခံစားရမှာပဲဆိုပြီးတော့တနာတဲ့စိတ်တောင်ဖြစ်နေသေးတယ်။အဲ့ဒါနဲ့ဘင်းဒီရသေးကြီးကတီးခန့်ခြင်းတရားနဲ့မေတ္တာတရားဒီနှစ်ခုခန္တီမေတ္တာပလေနာစာခန္တီရဲ့အင်အားမေတ္တာအင်အားဒီနှစ်ခုနဲ့အဲတီးခန့်နေတာနောက်ဆုံးတော့တီးခန့်ခြင်းတရားနားမှာရှယ်ဆိုနားဖြတ်လိုက်နောက်ခြေထောက်မှာခြေထောက်ဖြတ်လိုက်အဲ့လိုတပိုင်းစီတပိုင်းစီဖြတ်သွားတယ်နောက်ဆုံးတော့ရေသေးကြီးသေးသွားတယ်တဲ့မရေသေးကြီးကတဘောပဲသေးရတယ်တီးခန့်ခြင်းတရားမေတ္တာတရားရှိတဲ့လူအဲ့လိုလောကဓာတ်အဆိုးဆုံးလောကဓာတ်အဆွမ်းရောက်ဆုံးလောကဓာတ်နဲ့တွေ့တဲ့အမှန်သူကတဘောပဲသေးရတယ်ဘယင်ကတော့အဲဘယင်ကတော့အကျဉ်းချင်းသေးရတယ်အကျဉ်းချင်းသေးရတယ်ဘဝဆက်ဆက်မကောင်းတဲ့ဘဝမျိုးနဲ့သေးရတယ်ဒီရေသေးကနောက်ဆုံးကြတော့ဂေါရမမြတ်စွာဘုရားဖြစ်လာတယ်ဆိုတဲ့အကြောင်းဒါကြောင့်အထုထက်ရောက်မဲ့ပုဂ္ဂိုလ်ဟာအလောက်အထိတီးခံရတယ်ဘယ်လိုပဲဖြစ်ဖြစ်ဘုန်းတော်ကပလမထခန္တီပလမထပါလမအဲတော့ခန္တီက၃မျိုးပေါ့နော်ယူယူခန္တီနဲ့နောက်ပြီးတော့ခန္တီပါရမီခန္တီဥပပါရမီနဲ့ခန္တီပရမထပါရမီဆိုတဲ့ဒါဘုရားအလောင်းတွေယဟန္တာတွေကြည့်တဲ့ခန္တီပါရမီပြောနောက်တစ်ခုကဘာကြောင့်တီးခံဖို့လိုအပ်တာတော့ဆိုဘာကြောင့်တီးခံဖို့လိုအပ်တာဆိုဘုန်းတော်ကဘဝထဲမှာကိုယ်ဖြစ်ခြင်းတဲ့အတိုင်းအမြဲတမ်းမဖြစ်ဘူးကိုယ်စိတ်တိုင်းအမြဲတမ်းမဖြစ်ဘူးကိုယ့်ရဲ့ခန္ဓာကိုယ်တော်မှာအမြဲတမ်းကိုယ်အလိုမလိုက်ဘူးအလိုမလားမအိတ်ချင်တဲ့အချိန်မှာအိတ်ချင်တယ်ခါတော့ငါဖုံးဖုံးနည်းနည်းလေးအိတ်ချင်အဲနည်းနည်းအိတ်ငိုက်တယ်နောက်အိတ်ချင်တဲ့အခါမှာလူတွေအိတ်မအိတ်တာတွေရှိတယ်အဲဒါဆေးတွေအိတ်ဆေးတွေပေါက်လာတာရှိတယ်ကိုယ်ခန္ဓာကိုယ်ကမှကိုယ်အလိုမလိုက်တာတွေရှိတယ်စားစရာတောက်စရာတွေအကောင်းရှိတဲ့ခါကျမှမစားနိုင်တာတွေလည်းရှိတယ်အဲ့ဒါမျိုးတွေပေါ့အဲ့တော့ဟိုနေကောင်းခြင်းနဲ့နေမကောင်းဘူးအသက်မကြီးခြင်းနဲ့တက်ကြီးအဲ့ကိုကိုအလိုမလိုက်တဲ့ဒီခန္ဓာကိုယ်ရှိနေတာတနည်းပြောမယ်ဆိုရင်နေစဉ်လောဓာတ်၈မျိုးကျုံနေရအကောင်လောဓာတ်က၄မျိုးအစိုးလောဓာတ်၄မျိုးအဲ့ဒါနဲ့တွေးနေတဲ့အခါမှာကိုကတီးခံမှုမရှိဘူးဆိုရင်ကိုကကိုပြန်ပြီးတော့ရံဖြစ်နေလိမ့်မယ်သူများနဲ့လည်းပဲမပြတ်ရံဖြစ်နေလိမ့်မယ်ဒါကြောင့်တီးခံနိုင်မှုနဲ့မေတ္တာတရားခန္တီမေတ္တာဒီနှစ်ခုဟာလောကီထဲမှာအစင်ပြေအောင်နေတတ်ဖို့အေးချမ်းနေတတ်ဖို့နေနိုင်ဖို့အတွက်လူအပ်တဲ့အည်သွေးတွေဖြစ်ပါတယ်ဆိုတဲ့အကြောင်းဒါအချက်တစ်ချက်ဆရာတော်ကြီးကမိန့်သွားပါတယ် เนี่ยสอบพยาก็แบ็คกราวด์อนเนี่ยท้าพี่รอเตียหอตัวเลยเนี่ยสอบพยาก็พวาตะพวามาเหมี่ยวผิดแท้ถ้าก็เหมี่ยวเมอาจารย์กวนลงตีอีจ้ะไอ้ษัตรโตเนี่ยเตียทีสาจ้ะแล้วไอ้มาลูเนี่ยเตียทีไม่ตีเตียวเตียทีจังไม่ตีเตียวดริษันนี่เหมี่ยวดิไปตีเตียอะเตียทีสาเตียสาขาจ้ะแล้วเตียทีเนี่ยจีได้จ้ะพี่แล้วอกก็ย่องตัวรอไอ้เตียทีกูก้าวมิเดเมียนพี่รอก้าวซ้ามิเดลูเนี่ยอย่าตาตีได้ขาจ้ะแล้วไอ้เตียทีไม่ย่า ီးတွေတလောက်ဓာတ်မုတ်ရှိတဲ့အသီးစားနေတယ်ဆိုပြီးတော့ဘုရင်ကြီးကအဲ့ဒီမြောက်တွေကိုချိန်ချောက်နေတဲ့အချိန်မှာမြောက်တွေအားလုံးအန္တရာယ်ရှိပြီဆိုပြီးတော့မြောက်မင်းခေါင်းဆောင်ပေါ့ခေါင်းဆောင်မြောက်ကမြောက်မင်းခေါ်တာပေါ့မြောက်မင်းကသူ့ရဲ့မြောက်တွေအားလုံးကိုယာနေချေသူ့ရဲ့မြောက်တွေအားလုံးပုံမှာမေတ္တာစိတ်မဟာကရုဏာစိတ်ပြောမှာပေါ့မဟာကရုဏာစိတ်ဘောဓိစိတ်လိုလည်းအဲ့မဟာကရုဏာစိတ်ဖြစ်ပြီးတော့သူကိုယ်တိုင်သူတို့လွတ်မြောက်သွားအောင်နော်သူ့ရဲ့ခန္ဓာကိုယ်ကိုသူတို့လွတ်မြောက်ဖို့အတွက်လမ်းဖြစ်ခင်းပေးလိုက်တယ်အဲ့ဒါတကောင်ပြီးတကောင်ခင်းသူခန္ဓာကိုနင်းပြီးတော့ထွက်ပြေးသွားတယ်ထွက်ပြေးသွားတယ်နောက်ဆုံးကောင်ကဒေဝတ္တလောင်းတယ်ဒေဝတ္တကျတော့ရိုးရိုးဒီတိုင်မနာအောင်နင်းနိုင်မျိုးမဟုတ်ပဲတကယ်နာအောင်စောင့်နေပြီးတော့မှထွက်သွားတယ်ဟုတ်တယ်စောင့်နေပြီးတော့ထွက်သွားတယ်ကောင်းလို့အကောင်းနာတွေသူများတော့ကောင်းနိုင်လုံးနေတဲ့အချိန်မှတော့မှဒီလိုblack sheep ခေါ်တာပေါ့အင်္ဂလိပ်လိုဟောဖောက်တဲ့လူမျိုးကတော့ရှိတတ်တယ်တဲ့ဒါကြောင့်မို့လို့လည်းပဲမေတ္တာတရားနဲ့ပို့ပြီးတော့မေတ္တာတရားပို့ပြီးတော့ရှိရတယ်တိခဏနဲ့စွန့်ပို့ပြီးတော့ရှိရတယ်အထွေးဖြင့်ခေါင်းဆောင်လုပ်မယ်ဆိုရင်အဲ့တော့အဲ့ဒီလိုတိခဏနဲ့တဲ့ကြောင့်မလို့သူ့ရဲ့အသက်ကိုတော့ပေးပြီးတော့သူများကိုကယ်ဆယ်တဲ့အတွက်ကြောင့်မလို့အဲ့ဒီမြောက်မင်းကြီးကဂေါရမမြတ်စွာဘုရားဖြစ်လာတယ်ဒါမြတ်စွာဘုရားရဲ့ကုန်းတော်ဂျေဇူးတော်ကိုလည်းပဲအောက်မေ့ရင်းနဲ့နောက်တစ်ဖက်ကလည်းပဲဒီဘုရားဖြစ်ဖို့နေရာမှာဘုရားဖြစ်ဖို့အတွက်လိုအပ်တဲ့အရည်သွေးနှစ်ခုထဲမှာမဟာကရုဏာနဲ့ခန္တီတရားဘလောက်ရည်ကြီးတယ်ဆိုတာခန္တီမေတ္တာပလေနာဆိုအဲ့တော့ဒီမဟာကရုဏာတရားတွေနဲ့တိခန့်ခြင်းခန္တီတရားတွေအသုံးပြုပြီးတော့ရရှိလာတဲ့တရားပါရမီတရားတွေအဲ့ဒီပါရမီ10မျိုးနဲ့ဘုရားဖြစ်လာပြီးတော့ဗုဒ္ဓဘုရားဖြစ်လာပြီးတော့ဘုရားဖြစ်လာတဲ့အခါမှာတို့များလွယ်လွယ်ကူကူနဲ့လွယ်လွယ်ကူကူနဲ့ဘဝမြင့်တင်နိုင်အောင်လူလောကမှာအဆင့်မြင့်တဲ့မြင့်အောင်ဘာအဲ့ဒီညွန့်ပြထားတော့လမ်းညွန့်ထားတော့ဆိုတော့ဒါနသီလဘာဝနာလမ်းညွန့်ထားတယ်သီလတမာတိပညာဆိုတဲ့တိခါ၃ရက်ပြောပြတယ်အတင်းကြားပေးထားတယ်ပါရမီ၁၀ပါးပြန်လည်းပြောထားတယ်ပဋိစ္စသမုပ္ပါအချင်းချင်းကအပြန်ပြန်မိခိုးနေတာတဲ့အဝိဇ္ဇာပိစယသင်္ခါရမတိတဲ့အတွက်ကြောင့်မို့လို့ကိုက reaction လုပ်မိတယ်တုံ့ပြန်မိတယ်တိတယ်ဆိုရင်တုံ့ပြန်ဘူးတိတဲ့ခါကျတော့ယသိမင်းကြီးတို့အခုပြောသွားတဲ့ယသိတို့အခုပြောသွားတဲ့မြောက်မင်းကြီးတို့သူတို့ကသူ့ဘောမှာမကောင်းကျန်တဲ့ဘယင်ကြီးနဲ့ဒေဝတ္တပေါ်သူကပြန်ပြီးတော့မတုံ့ပြန်ဘူးမတုံ့ပြန်တဲ့အခါကျတော့တန်တရားသိမ့်မလဲဘူးပေါ့အဲ့တော့ပရိစ္ဆသမုပ္ပါဒ်ဆိုတဲ့အခါဒါအချင်းချင်းမိခိုးနေတယ်ကိုယ့်ရဲ့စိတ်ထဲမှာအကြောင်းနဲ့အကျိုးမိခိုးပြီးတော့ဖြစ်တယ်အပြစ်မှလည်းပဲလူတူးနဲ့တူးမိခိုးပြီးတော့ဒီလိုပဲကိုယ်ကနေကြထိုင်ကြတဲ့အကောင်းအဆိုးပေါ့နော်ဒါရီမြတ်စွာဘုရားကသင်ပေးတယ်သင်ပေးတယ်အဲ့ဒီဟာကိုဟုတ်မြတ်စွာဘုရားကိုရိုတိုင်ဆင်ခြင်ပြီးတော့ဘုရားဖြစ်တယ်နောက်ပြီးတော့တို့များကိုသင်ပေးတယ်ဒါဘလောက်ထိကြီးမားတဲ့မဟာကရုဏာတော် နောက်ပြီးတော့လောကကြီးကိုဘယ်လိုကြည့်ရင်ဒုက္ခကနည်းသွားပြီးတော့အမြဲတမ်းစိတ်ချမ်းသာမယ် world view ခေါ်တာပေါ့အဲ့ဒါကိုလက္ခဏာကြီးသုံးပါလို့ခေါ်တယ်အရာရာတိုင်းမမြဲဘူးနော်မကောင်းတာတွေ့နေပဲဒီဟာမမြဲဘူးသူ့သွားပြီးတော့စိတ်ဆွဲမနေနဲ့ကောင်းတာရှိတဲ့ခါမှတော့ဒီဟာရမမြဲတတ်ဘူးမာနတွေတိတ်တက်မနေနဲ့ဆိုပြီးတော့အဲ့ဒီလိုမမြဲတဲ့သဘောတရားကိုလည်းသင်ပေးတယ်နောက်ဒုက္ခတဘာဝဒုက္ခရှိနေတယ်ဒီခန္ဓာကိုမစားဘဲနဲ့မနေနိုင်ဘူးမအိပ်ဘဲနဲ့မနေရသူ့တဘာဝဒုက္ခသူရှိနေဒီတဘာဝလေးကိုကိုယ်ကနားလည်ထားပြီးတော့အများနဲ့အများပေါ်မှာကောင်းတဲ့စိတ်မျိုးထားနေစေနာထားနေနေဆိုရင်ဒီတဘာဝဒုက္ခလည်းနည်းသွားမယ်တဲ့ခံရောခံခံနောက်ကခံခံနောက်ပြီးတော့အရာအရာအစိုးမရနိုင်ဘူးလို့ဆိုရအနတ္တအနိစ္စဒုက္ခအနတ္တဘယ်ဘာသာထဲမှာမှဒီလို၃မျိုးတွဲပြီးတော့ကြည်တဲ့ဟာမျိုးမရှိဘူးပေါ့နော်ဒါတွေမြတ်စွာဘုရားကမဟာကရုဏာတော်နဲ့ဟောထားတယ်မဟာကရုဏာခြေခံပြီးတော့ရှားဖွေထားတယ်ပြီးတော့မဟာကရုဏာနဲ့ပြန်ပြီးတော့ရှယ်လုပ်ထားတယ်ပေါ့I just would like to briefly translate into English what the most venerable mindfulness out of Prakrupa Bunchum has explained. The main theme is great compassion, Mahakaruna, great compassion. In Mahayana, they use the word bodhicitta. In Theravada, we use the word Mahakaruna. This is one quality, and the other quality is tolerance or patience. Using these two, how the Buddha practiced to achieve enlightenment, Buddhahood, and after enlightenment, how he again continued to use these two qualities to help other people. So this is the main theme. Under this main theme, the first subheading is universal love, to develop universal love in our heart. Between different nationalities and races, between people of different religions, between different social status, different ideologies and beliefs, you know, we should develop universal love towards each other. Why? Because according to the Buddhist belief, okay, we are reborn again and again. It's a long cycle of birth and rebirth. And in the course of that long samsara, the cycle of life, there's no place, no single place that we have never been reborn, no single place that we have never died, in which we have never died. This is to say that theoretically everyone is our relatives, everyone is related to us. So, for this reason, we should have compassion towards them. The second reason why we should have great universal compassion, universal love for all of them is that because, okay, we all are subject to the same thing, to the same nature. Okay, once we are born, we get old, we get sick, and we die. We all are subject to all this natural suffering. This is the very reason we should develop universal love towards each other and help each other, tolerate each other, not be violent towards each other, not say anything negative towards each other. In terms of different religions, the most venerable Saro says that selfish people is in every religion, and people with wrong view are also in every religion. So it's not necessary to point at each other as wrong belief and wrong religion. Instead, we have to emphasize the point that every religion teaches many, many positive things and teaching people to be good, to be better. So we should emphasize this one. And this one would be possible only if we develop universal love in ourselves. And what about tolerance and patience? Of course, we should develop our tolerance threshold daily. Why? Because in daily life, we are not going to get everything we want. Not everything is going to turn out the way we expect. So in order to cope with disappointment and frustration, we should have patience. So patience is an emotional quality, is an EQ, and also, you know, great compassion is an EQ. So we should develop EQ. And in daily life, as the Buddha has told us, there are 8 conditions associated with the world. 4 of them are pleasant, the other 4 are unpleasant. We are facing with them, okay, every day. Praise and criticism, happiness and unhappiness, for example. And when we are faced with them, if we don't develop the quality of tolerance, we won't be able to bear with them because they change all the time and they don't go our way every time we try. That is why to survive as a survivor, actually more than survivor, instinct, to actually do well in life, we should have compassion and patience. Finally, the most venerable Sero talks about the Buddha as an example of great compassion and great tolerance. Great compassion, okay, in one of his previous lives, the Buddha was a monkey, the leader of the monkey, and they were eating very exotic fruit. Now we know it as mango fruit. At that time, only animals knew it. Human beings had not discovered. Then one day, the mango fruit that the animals ate fell down onto the river and was taken down the river. And the king and the people went into bath in the river, and they came across it and they tasted it. They found it very delicious, so they went out in search of this fruit. Then they found those fruits together with all the monkeys. The king threatened the monkey because the monkeys were eating this exotic fruit. So seeing the danger, the leader of the monkey, who would become a Buddha in his final life, he sacrificed himself. He made himself as a bridge, so that all the monkeys can escape from the dangers, and all of them did. Of course, there was one naughty monkey, the last one. He didn't just escape, but he tortured the leader. Actually, he stamped very harsh on the back of the leader monkey, that the monkey broke his back, and as a result, soon after he died. So even when you do something for the good of the many, there will be some people who criticize you, and you have to accept it. You have to see that there are some black sheep. The Buddha has fulfilled all those criteria, and then he achieved enlightenment. And you can see how patience and great compassion are very important. Now, with this quality, after he became the enlightened, the Buddha shared with us the way how to lead our life peacefully, how to share with each other, partner, how to lead an ethical life, and then how to develop our mind. What we know as dana, sila, and bhavana. Why we need them? Because we don't live alone. We live in a society with many people. If we don't have a good governance, proper rules to govern the society, we won't be able to live together for long. That is why we need those things. And the Buddha has taught all this for the sake of us, knowing that we all are so much interdependent as human beings. Not just human beings, even with ecology, you know, with the natural environment, you know, we are so much reliant on each other. So all the teaching, you know, he named them in brief just by the title, like the threefold training, and then the 10 perfections. Of course, the 10 means in Theravada, in Mahayana, that's 6. And then the law of dependent origination, Paticca-samuppada, that's the causality, the law of cause and effect. And then the worldview, the correct worldview, how we should look at the worldview in order to benefit not just ourselves but also everyone and not suffer from being in this world. So the worldview, things we know that things change all the time, and we need to live with change. Okay? And then not everything is satisfactory to our expectation. There are things that we can't control. So those worldview are also very important for us, and we should develop them. So to summarize once again, most venerable Sero, my bones are venerable Kupa Bunchu, emphasizes universal compassion, universal love, Mahakaruna, and compassion. Okay.